မြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးချော့ချရေးအတွက်မဟာဗျူဟာ၅ရက်ကိုမနေ့ကချမှတ်ပြီးဆွေးနွေးကြကြလို့သိရပါတယ်ခင်ဗျာ။ဘာတွေပါလဲခင်ဗျာ
။အေးကျွန်တော်ရေးတာပဲဗျာ
။ဘယ်လိုတွေများတိုက်ဖြတ်သွားမလဲဆိုတာသိပြရစီလားခင်ဗျာ
။အော်ဒီကတော့ဒီကျေးလက်ဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ဒီကျွန်တော်တို့ဖွံ့ဖြိုးရေးလုပ်တဲ့ NGO တွေဒိုနာတွေအချိန်ပေါင်းများစွာတွေ့ရလေ။အဲဒီမှာမဟာဗျူဟာချဖို့လုပ်ရဲဆိုတာဖြစ်လာတော့သူတို့ task force ဖွဲ့တယ်ဗောဗျာ။နော်လုပ်ငန်းဖွဲ့တယ်လုပ်ငန်းဖွဲ့တဲ့မှာNGO ရဲ့ perspective တွေပေါင်းထည့်ဖို့ဆိုတော့ကျွန်တော်တို့ပါတယ်ပေါ့အဲ့တော့ဝိုင်းမီရေးလိုက်တော့2လ3လအတွင်းမှာဝိုင်းရေးလိုက်တော့မဟာဗျူဟာ5ခုရလာတယ်ပေါ့တိမဟာဗျူဟာကတော့ကျွန်တော် targeting မဟာဗျူဟာပေါ့လိုအပ်တဲ့နေရာကိုဘယ်လိုရောက်ဆုံးဖွံ့ဖြိုးရေးကူညီပေးဖို့လဲဆိုတဲ့မဟာဗျူဟာပေါ့ဗျာအဲ့ဒါမှာတော့တည်စိတ်တွေရေးထားတာပေါ့အဲ့တော့နှစ်ကတော့စပွားအကျိုးပေါ့ဗျာ synergy မဟာဗျူဟာပေါ့ဆိုတာကဒီဖွံ့ဖြိုးရေးကိုပို့ပြီးတော့စတဲ့တို့ရအောင်ဘယ်လိုသွားမလဲပေါ့နော်ဆိုတာကရွာသူရွာသားတွေတိုက်ရိုက်ကိုလုံနိုင်တဲ့ကိုလိုအချက်တွေကိုတင်ပြရုံနဲ့မကဘူးเนาะ data အစီအစဉ်မှန်ကိန်းတွေနဲ့ဘယ်လိုပေါင်းစပ်မလဲဆိုတာကိုရေးဆက်ထားတဲ့ဒုတိယမဟာဗျူဟာပေါ့တတိယမဟာဗျူဟာကတော့ဆောင်းပြောလို့ sustainable financing ပေါ့ဆိုလိုတာကဒီလိုဖွံ့ဖြိုးရေးတဲ့လိုအပ်တဲ့ရန်ပုံငွေကိုပုံမှန်ရတော့ဘယ်လိုလုပ်မလဲဆိုတဲ့မဟာဗျူဟာပေါ့အဲ့တော့အချုပ်ပြောရင်တော့ဆောင်းပြောလို့ဖွံ့ဖြိုးရေးရန်ပုံငွေပေးတဲ့နိုင်ငံတကာဖွဲ့စည်းတွေလည်းမကဘူး data အကောက်ရတဲ့အခွန်ဘဏ္ဍာငွေတွေကိုလည်းချိုးချပေါ့နော်ဒီမြို့နယ်ဖွံ့ဖြိုးရေးရန်ပုံငွေကျစ်လက်ဖွံ့ဖြိုးရေးရန်ပုံငွေတွေထည့်ဖို့ဒါလေးကတတိယမဟာဗျူဟာပါစတုတ္ထဗျူဟာကတော့ဒီမှာဖွံ့ဖြိုးရေးကိုလုပ်နေတဲ့အဖွဲ့အစည်းတွေအကုန်လုံးပူးပေါင်းပြီးတော့လုပ်နိုင်ဖို့ coordination mechanism ပေါ့နံပါတ်5မဟာဗျူဟာကတော့ good governance ပေါ့ဒီကျစ်လက်ဖွံ့ဖြိုးရေးလုပ်တဲ့နေရာမှာစင်နာမြင်နာရှိပြီးတော့စီမံအုပ်ချုပ်ရေးကောင်းမှပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်မှဆိုတဲ့အဲ့ဒီမဟာဗျူဟာပေါ့
မြန်မာနိုင်ငံရဲ့ဆင်းရဲသားအများစုဟာလူဦးရေ80ရာခိုင်နှုန်းလောက်ရှိတယ်လယ်သမားတွေဆိုတော့ကဒီလယ်သမားတွေရဲ့ဘဝကိုမြင့်တင်ပေးနိုင်မယ်ဆိုရင်ဆင်းရဲမွဲတမှုတက်ဖြတ်ရေးကိုအလိုလိုဆောင်ရွက်ပေးသားဖြစ်သွားလိမ့်မယ်ဆိုပြီးတော့ပညာရှင်တချို့ကထောက်ပြနေရလဲရှိပါတယ်ဆိုတော့ဦးဝင်းမျိုးသူတို့ရောလယ်သမားတွေကိုပြစ်မှတ်ထားပြီးတော့ဘယ်လိုတွေများလုပ်သွားဖို့ရောရှိပါလဲခင်ဗျာ
မှန်ပါတယ်ကျမ်းမင်းကတော့ကျေးလက်ဖွံ့ဖြိုးရေးမှာဒီတောင်သူလယ်သမားတွေပေါ့ဆိုင်ပြိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရင်ဒါကျေးလက်ဖွံ့ဖြိုးရေးကိုလုံးဝတွားပြီးတော့ဖွံ့ဖြိုးပါတယ်အဲ့တော့အဲ့အတွက်ကိုဒုသောလည်းပဲတစ်ဖက်ကတတိထားမှာကကျွန်တော်တို့ကရွာလေးထဲမှာကျွန်တော်တို့မြေယာမဲ့တွေကအနည်းဆုံး35ရာခိုင်နှုန်းလောက်သုံးပုံတစ်ပုံလောက်ဖြစ်နေပါပြီ35ရာခိုင်လောက်ဖြစ်တဲ့ခါကျတော့စိုက်ပျိုးရေးနဲ့မှမကပါဘူးစနန်အဂရီကာချာပေါ့နော်စိုက်ပျိုးရေးနဲ့ပုံပေါ်နေချာသက်ဆိုင်တဲ့လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့လည်းလိုပါတယ်ဒါကြောင့်မလို့ဒုတိယမဟာဗျူဟာဖြစ်တဲ့ဖွံ့ဖြိုးရေးတွေစတဲ့တို့စာပွားဖြစ်ပေါ်လာတဲ့နေရာမှာကျွန်တော်ကစီမံကိန်းရေးဆွဲတဲ့နေရာမှာအဆင့်နဲ့ဆင့်နဲ့ဆွဲမှာဖြစ်တယ်တိကတော့ဆွဲတယ်ကြေးရအဆင့်စီမံကိန်းဖြစ်ပြီးအနောက်ဆင့်ကတော့ KI data အဆင့်စီမံကိန်းဖြစ်တယ်ဒီနှစ်ခုကလည်းပြန်လည်ဆက်ဆက်နေတယ်ပေါ့ကြေးရအဆင့်ဆွဲတဲ့နေရာမှာရွာသူရွာသားတွေကသူတို့လိုအပ်ချက်တွေကိုတင်ပြတောင်းနိုင်တယ်တင်ပြတောင်းနိုင်တဲ့အချက်အလုံးပေါ့နော်ကဏ္ဍကြီး6ခုရှိတယ်ပေါ့ဗျာအဲ့ဒီကဏ္ဍကြီး6ခုလည်းကလေသမားတွေအတွက်ဆိုရင်ဆောင်းပြောတဲ့ဆိုက်ပျိုးရေးအရင်းကြီးတွေရဖို့အတွက်ဒါတောင်းဆိုနိုင်တယ်ဒီတိုင်းမှာမွေးမြူရေးလုပ်တဲ့လူကမွေးမြူရေးပေါ့ဗျာရေလုံငန်းလုပ်တဲ့လူကရေလုံငန်းလုပ်ဖို့ဒါကတက္ကနာပါပါတယ်လက်ရှိလုပ်နေတဲ့ဆိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာလိုအပ်တဲ့အရင်းကြီးရဖို့တက္ကနာနောက်တက္ကနာကတော့အဲ့လိုဆိုက်ပျိုးရေးကဏ္ဍမှာလက်ရှိမရှိသေးဘူးဆောင်းလို့မြန်မာတွေဖြစ်မယ်ဆိုရင်သူတို့အတီးကြားမိုက်ခရိုဖိုင်နန့်ကိုပြောရဲတော့ချဝင်ငွေတို့လုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဒီလိုပေးမဲ့အစီအစဉ်တွေလည်းပါပါတယ်နောက်တစ်ခုကကျွန်တော်တို့ကျေးလက်အခြေခံဆောက်ဦးတွေပေါ့ဗျာဆိုတော့လမ်းတို့တံတားတို့ကျောင်းတို့အသေးခန်းတို့တော့ဒါတွေလည်းတီးကြားထောက်ပံ့ပိုးပေးဖို့ရှိပါတယ်ဆိုတော့ဒါကတော့ကျမ်းမင်းအောက်ခြေမှာတော့ကောင်တယ်ဖော်နိုင်တဲ့စီမံကိန်းလေးတွေကိုပြောပြတာပါ
နောက်တစ်ခုကမဟာဗျူဟာ9ရက်အရပေါ့လေ2015ခုနှစ်မှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုကို26ရာခိုင်နှုန်းကနေ16ရာနှုန်းအထိရှော့ချမယ်ဆိုပြီးတော့ထုတ်ပြန်လိုက်တာလည်းတွေ့ရပါတယ်ဆိုတော့ဒီတစ်နှစ်လောက်ကာလအတွင်းမှာဒီလောက်ထိမြင်မြင်ဆန်းဆန်းဆယ်ရာခိုင်နှုန်းလောက်ထိချော့ချနိုင်ပါမလားခင်ဗျ။အ
ော်အဲ့ဒါကတော့ဒီလိုပါဟိုချော့ချနိုင်မလားဆိုတာမဟာဗျူဟာဒီစီမံရေးမွေးမြူဟိုချော့ချတယ်ဆိုတာကကျွန်တော်တို့ကလက်ရှိဒီ strategy မှမဟုတ်ပါဘူး macro economic ပေါ့နော်စီးပွားရေးဘောကဗေဒလို့ခေါ်လာမသိဘူးပေါ့နော်အဲ့ဒီကလည်းသူကနိုင်ငံတော်ကချမှတ်ထားတဲ့မူဝါဒတွေရှိပြီးသားပါအဲ့ဒါက2030တမရာကြီးတက်လာတဲ့တမရာကြီးဦးသိန်းစင်တက်လာတဲ့အလုပ်နေရာဖြစ်တဲ့အတွက်လည်းသူကလည်းတိုင်းလာတစ်ခုတည်းဒီ macro economic policy ကအကျိုးတရားမှုတွေရှိတော့ဒါစင်းနောမှုနာရှုတ်ချတာပါတော်တော်ကကျွန်တော်တို့က56ရာခိုင်နှုန်းကိုရှာတင်နေဆိုတာ millennial development goal ပေါ့ဗျာ1000နှစ်များရည်မှန်းချက်မှာကျွန်တော်တို့နိုင်ငံမှာဖြစ်ရမယ့်စီမံကိန်းက55ရာခိုင်နှုန်းဒါကြောင့်မလို့ဒီသမ္မတရဲ့တက်တန်းတွင်းမှာကျွန်တော်ပြောတဲ့ဒီ 10% ချရမယ်လက်ရှိ UNDP ကတွက်ထားကြရဆိုကျွန်တော်တို့26ရာခိုင်နှုန်းလောက်ရှိတာပါအဲ့တော့အဲ့ဒါပြောတာပါအဲ့တော့ကျွန်တော်ညော်လင့်တာတော့ကျန်တဲ့လာပေါင်း20တောင်းလဲ2နှစ်ပေါ့ဗျာအတွင်းမှာရှာမယ်ပမာဏကတကယ်တမ်းကတော့ဆောင်းပြောတဲ့300ခန့်နှုန်းလောက်ပဲလူရေ2တန်း3တန်းလောက်ပဲကျွန်တော်တို့ရှိမယ်လို့မှန်းတယ်ဗျာဆိုတော့အဲ့ဒါကတော့ရနိုင်လားမရနိုင်လားကတော့စူးစမ်းလုပ်ရမယ်အပိုင်းပဲပေါ့ဗျာကျွန်တော် တခုကြားသိတာကိုပြောရရင်တော့တကယ်လက်ရှိနိုင်ငံတော်ဘတ်ဂျက်ခွဲတဲ့နေရာမှာကျေးလက်ဖွံ့ဖြိုးရေးကိုနိုင်ငံတော်ကတော်တော်များများကိုခွဲဝေပေးတယ်။ကာကွယ်ရေး30ပြီးရင်ကျေးလက်ဖွံ့ဖြိုးရေး30ကဒုတိယအမြင့်ဆုံးဖြစ်လာတယ်လို့ကျွန်တော်သိရတယ်ပေါ့ဗျာ။ဒါကကျေးလက်ဖွံ့ဖြိုးရေးတိုက်ရိုက်ခွဲဝေပေးတဲ့ဘဏ္ဍာငွေပေါ့။ဒါနဲ့စိုက်ပျိုးရေးဝန်ကြီးဌာနဆောင်ပြောတဲ့ကျန်းမာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနပေးနေတာတွေကလည်းဒါကျေးလက်ဖွံ့ဖြိုးရေးကိုအတိုင်းအတာတစ်ခုတည်းတွားနေဆိုတော့ဒီလို best ဆုံးပေါ့ဗျာ best ဆုံးနီလန်းနဲ့ဒီ shop ကိုကြိုးစားတယ်ရောက်လားမရောက်လားတော့ကျွန်တော်တို့ပြီးမှကြည့်ရမှာပေါ့ဗျာ
ဟုတ်ကဲ့အခုလို့ကျေးလက်ဒေသဖွံ့ဖြိုးရေးအစင်းရဲမွဲတင်မှု short ချရေးဆိုပြီးတော့လုံခဲ့တဲ့နှစ်ပေါင်းများစွာကတည်းကအစိုးရအဆက်ဆက်ကလည်းဆောင်ရွက်နေတယ်ဆိုပြီးတော့ပြောခဲ့တာရှိရပေါ့လေဒါပေမဲ့ပြည်သူအများစုကမွဲနေစေပဲအစင်းရဲတွင်းကရုံးမထွက်နိုင်သေးဘူးဖြစ်တော့ကဘာကြောင့်ဒီအစင်းရဲမွဲတင်မှုတက်ဖြစ်ရေးကအရင်ကလောက်ခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့ဦးမျိုးဝင်းမျိုးသူတို့တုံ့ပြန်လို့ရပါလေခင်ဗျာ
အဓိကအချက်ကတော့ good governance မရှိလို့ပေါ့ဗျာအဓိကကတော့ JR level မှာ JR ရဲ့ဖွံ့ဖြိုးရေးတွေကိုစီမံခန့်ခွဲတဲ့နေရာမှာထင်သာမြင်သာမရှိဘူးနောက်တစ်ခုကပြည်သူကကိုယ်စားပြုထားတဲ့ဖွံ့ဖြိုးရေးဟိုတာဝန်ယူမဲ့ဒေသခံတွေမရှိဘူးပေါ့အဲ့တော့ကျွန်တော်တို့က top down လို့ပဲခေါ်တော့ trickle down ပဲပေါ့ပေါ့အပေါ်ကနေယူလာတဲ့ရေကိုခံပြီးတော့တော့တယ်ဆင်မယ်ဒီကြားထဲမှာလည်းအောက်ကစီမံခန့်ခွဲမှုကမရတဲ့ခါကျတော့လက်သက်ဆုံးစားလောက်ပဲတွားတဲ့ခါကျတော့ဒါကျေပြည့်မှမဖြစ်ဘူးရွာသူရွာသားတွေရဲ့ယုံကြည်ချက်နော် trust တွေကလည်းပျောက်နေတယ်ဒါကြောင့်မို့လို့ဘလောက်ပဲတုံတုံဒါကျေလက်ဖွံ့ဖြိုးရေးကပြီးခဲ့တဲ့နှစ်တွေတုန်းကတိတ်ပြီးတော့လောက်ထိအောင်မရှိဘူးပေါ့တော်တော်လည်းပဲဟို UNDP ရဲ့ sensitivity အရဆိုရင်တော့ကျွန်တော်30ရာခိုင်နှုန်းကနေပြီးတော့26ရာခိုင်နှုန်းကျတယ်ပေါ့သူတို့ကလည်းဒါလွန်ခဲ့တဲ့နှစ်20အတွင်းမှာဒီလိုလဲသူပြောတာလေးတော့တွေ့တယ်ဒါအမှန်မှန်တော့ဆက်ကြည့်ရမှာပေါ့လေတော်တော်လည်းပဲလက်ရှိအနေထားကတော့ကျွန်တော်တို့ဒီမဟာဗျူဟာမှာကောင်းတဲ့ချက်ကဒီကျွန်တော်တို့ good governance process ကိုတော်တော်လေးကိုအားထည့်ထားတာရှိပါတယ်အဲ့ဒါလေးပြင်ပလာမယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဒီရှိတဲ့ process တစ်ခုအနေနဲ့နီးလန်းစဉ်တစ်ခုအနေနဲ့ဖြစ်သွားရင်တော့ခြေလက်ဖွံ့ဖြိုးရေးမှာပိုပြီးထိရောက်လာပါမယ်ဗျ။
ဦးဝင်းမြို့သူကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ရတယ်